တောင်တရုတ်ပင်လယ်တွင်ရင်းနှီးနှင့်တန်းကိုရှောက်ဖွေတူးဖို့ရေလုပ်ငန်းတွေမှာ6နှစ်ကြာရယူတားမြစ်ထားတဲ့အမိန်ကိုဖိလစ်ပိုင်အစိုးရကရုပ်သိမ်းလိုက်တာဟာကိုယ်တိုင်နိုင်ငံရဲ့သဘောထားနဲ့ဆုံးမြတ်ခဲ့တာဖြစ်ကြောင်းဖိလစ်ပိုင်စွမ်းအင်ဝန်ကြီးကတောက်ကြားနေမှာပြောပါရယ်။တောင်တရုတ်ပင်လယ်တွင်စွမ်းအင်ရှောက်ဖွေရေလုပ်ငန်းတွေကိုဖိလစ်ပိုင်နိုင်ငံနဲ့ပူးပေါင်းလုပ်ကိုင်နိုင်ဖို့မျှော်လင့်ကြောင်းတရုတ်နိုင်ငံခြားရေးဌာနပြောခွင့်ရသူရှင်လီယန်ကပြောထားချိန်မှာပဲဖိလစ်ပိုင်အစိုးရရဲ့ဆုံးဖြတ်ချက်ထွက်ပေါ်လာတာပါ။ပိုင်ဆိုင်မှုအငင်းပွားနေတဲ့ရေပြင်မှာစွန့်အင်ရှာဖွေရေးပူရယ်လှုပ်ဆောင်နိုင်ခြင်းဆိုင်ရာနှစ်နိုင်ငံနားလည်မှုစာချုပ်လွှာကိုအခုလိုဆုံးဖြတ်ချက်ကထိခိုက်စေမှာမဟုတ်ဘူးလို့စွန့်အင်ဝန်ကြီးအယ်ဖန်နိုကူစစ်ကသတင်းထောက်တွေကိုပြောပါရယ်။တရုတ်နဲ့ရေပြင်ပိုင်းနဲ့အငင်းပွားမှုတွေကြောင့်စွန့်အင်ရှာဖွေရေးလုပ်ငန်းတွေရပ်ထားဖို့2014ခုနှစ်မှာချမှတ်ခဲ့တဲ့အမိန့်ကိုသမ္မတဒရိုဂိုဒူတာတေကရုပ်သိမ်းလိုက်တာကြောင့်စွန့်အင်ရှာဖွေရေးလုပ်ငန်းတွေပြန်စဖို့နဲ့စွန့်အင်ဝန်ကြီးဌာနအနေနဲ့လုပ်ငန်းစာချုပ်တွေထုတ်ပေးနိုင်ဖို့လမ်းပွင့်သွားစေပါရယ်။စွန့်အင်ရင်းမြစ်တွေပေါ်ချွေလာတဲ့တောင်တရုတ်ပင်လယ်ပြင်ရေပြင်းနဲ့နှမိတ်ကိုသူပိုင်အဖြစ်တရုတ်ရဲ့တင်ပြချက်ကိုကုလသမဂ္ဂအပြည်ပြည်ဆိုင်ရာခုံတမသည့်အဖွဲ့က2016ခုနှစ်မှာပယ်ချခဲ့တဲ့အပေါ်သမရဒူတာတေကပြည်ခရဲလာမှာအပြင်းထန်ဆုံးကာကွယ်ပြောဆိုပြီးတဲ့နောက်ရေနံရှာဖွေရေးယာယီတာမြင့်မိတ်ကိုအခုလိုရန်နာလိုက်တာလည်းဖြစ်ပါတယ်။